ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထထားမှုဆိုင်ရာအချက်တွေကမကြုံစဘူးဆိုရတဲ့အခြေအနေဆက်ရောက်နေပြီလို့ကုလသမဂ္ဂကဗိုလ်တော်ဦးနေမှာသတိပေးလိုက်ပါတယ်။ Israel Hamas split ခါနဲ့ပတ်သက်ပြီးကုလသမဂ္ဂအကြီးအကဲ Antonio Guterres ရဲ့မှတ်ချက်စကားတွေကြောင့်သူ့ကိုယာရုကနေနှုတ်ထွက်ဖို့ Israel ဘက်ကတောင်းဆိုမှုတွေအရှိန်မြင့်တင်ပြီးတရက်ကြာမှာအခုလိုကုလသမဂ္ဂကသတိပေးလိုက်တာပါ။ကမ္ဘာစစ်နိုင်ငံအစီအစဉ်ရဲ့ဂါဇာမှာလက်ရှိထောက်ပံ့နေတဲ့မရှိမဖြစ်လိုအပ်တဲ့အစားအစာလက်ကျန်ကစနေအစားလောက်ပဲရှိတော့တယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာကဈေးဆိုင်တွေမှာလည်းလက်ကျန်စားနပ်ရိက္ခာက9ရက်စာလောက်ပဲရှိတော့တယ်ဆိုပါတယ်။ဒါ့အပြင်တောက်3ရက်အချိန်တွေကလည်းဆိုးဝါးနေပါတယ်။ဂါဇာမှာအကြီးဆုံးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့အလုပ်ဖွဲ့ UNRWA ကဂါဇာကိုလောင်စာဆီတင်ပို့ခွင့်ချက်ချင်းခွင့်မပြုခဲ့ရင်သူတို့ရဲ့အလုပ်တွေဟာဗဟုဟုညပိုင်းမှာရပ်တန့်မှုရှိတယ်လို့ပြောပါတယ်။လောင်စာဆီရေဆေးဝါးနဲ့ဝန်တန်းအင်အားချို့တဲ့မှုတွေကြောင့်စစ်ရုံတွေလည်းပိတ်ထားပါတယ်။ကုလသမဂ္ဂအနေနဲ့ဂါဇာကမ်းမြောင်ပတ်ချံအီဂျစ်ရဲ့ရာဖာနယ်ဆက်ကိုဖျက်ပြီးဂါဇာကိုဝင်ရောက်ဖို့ရက်အတန်ကြာကလေးကစောင့်ဆိုင်နေရတဲ့လောင်စာဆီလီတာ၄သိန်းလောက်ဆင်သင့်ရှိနေပေမဲ့ဝင်ခွင့်မရဖြစ်နေတာပါ။ဟာမတ်စ်ဖွဲ့ကလောင်စာအမြောက်ပြားကိုတုံလုံထားပြီးစစ်ဘက်ဆိုင်ရာအုံပြနိုင်မှုအခုပို့ဆောင်မှုအသစ်တချို့ကိုလမ်းကြောင်းပြောင်းနိုင်မှုစီစဉ်နေတယ်လို့အစ္စရေးဘက်ကစွပ်စွဲပြီးဝေရောက်ခွင့်ကိုလုံခြုံရေးအာမခံချက်မပေးဘဲနေနေတာဖြစ်ပါတယ်များ